ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံကနေရောဂါပြန့်နှံ့လာမှာကိုစိုးရိမ်မှုတွေကြောင့်ထိုင်းနိုင်ငံနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာရောဂါထိန်းချုပ်ရေးအစီအစဉ်တွေတိုးမြှင့်ဖို့မြို့တာဝန်ရှိသူတွေကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။မဲဆောက်မြို့မှာမြန်မာနိုင်ငံသားမိသားစုတစုကိုဗစ်ကပ်ရောဂါပိုးကူးစက်နေတာတွေ့ရှိခဲ့ပြီးတဲ့နောက်တော်လာလှုပ်ရှားမှုတွေနဲ့ပုံသွယ်မှုတွေကိုပိတ်ထားလိုက်သလိုနောက်ထပ်လည်းယောဂထိန်းချုပ်ရေးအစီအစဉ်တွေချမှတ်ဖို့ထိုင်းရနာပိုင်တွေကစီစဉ်နေကြတာပါမဲဆောက်မြို့တော်ဝင်ဒေါက်တာထရက်ခီရက်ကတော့လူရည်6000လောက်ဟာယောဂထိန်းချုပ်ရေးအစီအစဉ်တွေကြောင့်အခက်အခဲတချို့ကြုံရနိုင်ကြောင်းကိုလည်းမနေ့တုန်းကပဲသတင်းတောက်တီကိုပြောဆိုခဲ့ပါဗျာ
။ပေါ့မိုင်းလာကတ်ကနက်เรียนในพื้นที่ซึ่งจะอยู่นอกสังกัดเทศบาลหรืออยู่ในโรงเรียนในสังกัดเทศบาลที่อยู่ในเขตเทศบาลประมาณ2%นะรวมทั้งวัดวาอารามชุมชนและประชากรอีก7,000 คนซึ่งจะมีผลกระทบแน่นอนซึ่งเราได้มีแผนและมาตรการที่สำคัญในการที่จะดำเนินการ
မထင်မှတ်ပဲကိုဗစ်ဒုတိယလိုင်းပြည်တွင်းကူးစက်မှုမှာမဲဆောက်မြို့ရင်းမှာစတင်တွေ့ရှိခဲ့တာကြောင့်မြို့ရင်းမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသား9000လောက်နဲ့ကျောင်းသား2000ကျော်တက်ရောက်မှုခက်ခဲမှုတွေရင်ဆိုင်ရမှာဖြစ်ပေမဲ့ယောဂထိန်းချုပ်ဖို့ဆက်လက်ကြိုးပမ်းသွားရမှာဖြစ်ကြောင်းမဲဆောက်မြို့တော်ဝင်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားအဓိကပုံသွေးလမ်းကြောင်းတစ်ခုလည်းဖြစ်မြန်မာနိုင်ငံသားအများအပြားနေထိုင်အလုပ်လုပ်ကြနေတဲ့မြို့တစ်မြို့လည်းဖြစ်တဲ့မဲဆောက်မြို့ကလမ်းနေဆိုင်နေမှာတော့အခုအခါလူသူကင်းမဲ့တလောက်ဖြစ်နေပါပြီရှေ့လာမဲ့သတင်းပတ်တွင်မဲဆောက်မြို့အပါအဝင်တက်ခရိုင်ထဲကအုံဖန်ဖုတ်ဖရမဲလမမြို့တွေထဲမှာနေထိုင်သူတွေကိုယောဂပိုးရှိမရှိဆက်လက်စစ်ဆေးသွားမယ်လို့လည်းထိုင်းကျပ်ပိုင်ဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်တက်ခရိုင်အတွင်းကဲယောဂထိန်းချုပ်ရေးလုပ်ငန်းတွေမှာကျန်းမာရေးဝန်ထမ်းတွေအပြင်ရဲရင်က4000ကျော်ပူပေါင်းပါဝင်မှာဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဘူရိုရဲ့ညွှန်ကြားရေးမှူးဒေါက်တာဆူရယွတ်ကပြောဆိုခဲ့ပါတယ်။ကပ်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေစီစဉ်ထားတဲ့အတိုင်းအဆုံးသတ်ခဲ့ပြီးရင်တော့ရှေ့လာမဲ့တနင်္လာနေ့မှာအစောဆုံးထားပြီးနေဆက်ကုန်သွယ်ရေးကိုပြန်ဖွင့်ပေးမှာဖြစ်ကြောင်းကိုလည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းနေဆက်ကုန်သွယ်မှုတွေပြန်ဖွင့်ချိန်မှာကျန်းမာရေးဝန်ထမ်းတွေနဲ့ကပ်ရောဂါထိန်းချုပ်ရေးစည်းကမ်းသစ်တွေတိုးမြှင့်ထားမှာဖြစ်ပြီးနေ့စဉ်ကုန်ကားအများဆုံး900လောက်ထိပဲဖြတ်သန်းဝင်ပြည့်ဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့မကြတဲ့ခင်လောက်တွေကဆလို့ယောဂါကူးစက်မှုတွေကျဆင်းလာနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့လပိုင်းအတွင်းသေဆုံးသူ900ကျော်နဲ့ကူးစက်သူ38,000ကျော်ရှိလာခဲ့ပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမှာပါကူးစက်မှုတွေတွေ့ရှိလာရကနေယောဂါပြန့်နှံ့လာမှကိုစိုးရိမ်နေတာဖြစ်ပါတယ်ရှင်။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။